ဆရာတို့ဒီနေ့စာနယ်ဇင်းကောင်စီယာယီနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့သိရလို့ပါခင်ဗျာ။ဆရာတို့ဗာလီမြန်အဓိကထားပြီးတော့ဆွေးနွေးခဲ့ကြလားမသိခင်ဗျာ
။နံပါတ်1မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနိုင်ငံတော်သမ္မတနဲ့တွေ့ဆုံတာလက်ရှိမီဒီယာနဲ့အုပ်ချုပ်ရေးဘိုင်းမှာဖြစ်ပွားနေတဲ့ကြေညာလေးနောက်တရားစွဲဆိုထောင်ချရတဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကျွန်တော်တို့ပြည်လည်အောင်ဖြည့်ရှင်းနိုင်မလဲဆိုတဲ့ကြေညာလေးအတွက်ကိုဒီနေ့တွေ့ဆုံခဲ့တာဖြစ်ပါ။ကျွန်တော်တို့အခြေခံသဘောတူညီချက်3ခုရပါတယ်။အဲ့ဒီအခြေခံ3ခုကတော့နံပါတ်1ကမီဒီယာနဲ့ကျန်တဲ့ level တီးတီးကြားထဲမှာဖြစ်ပွားတဲ့ပြဿနာတွေပတ်သက်ပြီးတော့မြန်မာနိုင်ငံစာရင်းကောင်စီယာယီရနေပြီးတော့မှကြားထဲမှာဒီစစ်ဆက်ပြန်ဖြေတဲ့အခန်းကဏ္ဍနဲ့အဓိကတာဝန်ယူဖို့အစိုးရအတိအမှတ်ပြုတယ်ဆိုတဲ့အချက်နံပါတ်1သဘောတူညီပါတယ်။နံပါတ်2ကလက်ရှိဖမ်းဆီးခံရတာတွေထောင်ကျခံရတာတွေစစ်ဆေးမင်းမြန်ခံရတာတွေနဲ့ပတ်သက်ပြီးတော့တရင်တော့ဒီကာယကံရှင်တွေနေနာမှုမရှိဖို့အတွက်အစိုးရအနေပေါ်မှာတရားလေ့လာပြီးတော့အတက်နိုင်ဆုံးကြိုးပမ်းဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့သဘောတူညီရပါတယ်။နံပါတ်3ကတော့ထောင်ထောင်ဒီလိုမျိုးမီဒီယာနဲ့ဆိုးရကြားထဲမှာပြဿနာတွေအင်းမြေလွှဲမမှုတွေတယောက်နဲ့တယောက်ယုံကြည်မှုတွေမဖြစ်ပွားဖို့အတွက်ကိုအုပ်ချုပ်ရေးမှန်တိုင်းတရားစီရင်မှန်တိုင်းဥပဒေပြေမှန်တိုင်းနဲ့သရုတ်ထမှန်တိုင်းကြားထဲမှာ trust ဖြည့်ရေးအတွက်ကိုဒီမှန်တိုင်းကြီးလေးရပါတဲ့ forum တစ်ခုပြုလုပ်ဖို့သဘောတူညီချက်ရထားပါတယ်။အလွတ်သဘောအနေနဲ့ကတော့သူကအုံကြီးဌာနတွေမှာသတင်းရရင်ကိုခက်ခဲတဲ့ဟာတွေကအခုချိန်ထိမပြင်းစင်နိုင်သေးတဲ့နဲ့ပတ်သက်ပြီးတော့အစိုးရကသတင်းထုတ်ပြန်မှုနောက်ထပ် mechanism တစ်ခုဖြည့်ရေးဆွဲပြီးတော့မှ media သမားတွေကိုသတင်းထုတ်ပြန်ပေးဖို့ကြိုးပမ်းဆောင်ရွက်သွားမယ်လို့ကျွန်တော်တို့တိကျမှုရရှိထားပါတယ်။
ဒီ unity channel ကသတင်းတော့တွေကိုဒီထောင်နဲ့နှိရှေလာများချလိုက်တာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်သမ္မတကဒီ short board ပေးဖို့တွေဗာဖို့တွေပြောဆိုတာမျိုးရှိလားမသိခင်ဗျဆရာတို့ဘယ်လိုများသဘောလဲ
အနေနဲ့ကျွန်တော်တို့သူကတော့ဒီလိုမျိုးရည်ညွှန်းပြီးပြောဆိုတာမရှိပါဘူးသို့တော်လည်းပဲဒီလိုမျိုးနစ်နာနေတဲ့သူတွေနဲ့ပတ်သက်ပြီးတော့သမ္မတရဲ့လုပ်ကိုင်ဆောင်ရွက်နိုင်တဲ့ပုံတွေအတတ်နိုင်ဆုံးအကုန်လုံးကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားမယ်ဆိုတာမျိုးပဲပြောပါတယ်တူးချင်းရည်ညွှန်းပြီးပြောဆိုတာမျိုးတော့မရှိပါဘူး
သမ္မတအဖွဲ့ပေးထားတယ်ပေါ့နော်ဒီမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရှိရတဲ့အတိုင်းဒီ SP အဖွဲ့ကနေပြီးတော့ဒီသတင်းဌာနတွေကိုခေါ်ယူမေးမြန်းတာနဲ့ပတ်သက်ပြီးတော့ဆရာတို့ဆွေးနွေးခဲ့တာမျိုးရှိလားမသိခင်ဗျ
ဆွေးနွေးခဲ့ပါတယ်ကျွန်တော်တို့ဒီလိုမျိုးမီဒီယာသမားတွေစိုးရိမ်ပူပန်မှုရှိအောင်တွယ်ဝိုက်ပြီးတော့ဒီလိုချင်းချောက်ခံရတဲ့နဲ့ပတ်သက်ပြီးတော့သို့ရနေမီဒီယာသမားတွေကိုကာကွယ်ပေးဖို့နဲ့ကျွန်တော်တို့လက်ရှိမီဒီယာဥပဒေကိုအသက်ဝင်အောင်အမြန်ဆုံးဆောင်ရွက်ဖို့အတွက်ကျွန်တော်တို့ညီနိုင်ဆွေးနွေးခဲ့တာရှိပါ
ဒီနေ့ဆရာတို့ဒီနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှုအပေါ်ဆရာအနေနဲ့ဘယ်လောက်များအတိုင်းတာထီဟိုအားရချင်တဲ့မှုရှိလားမသိခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့မနေ့9နိုင်ရက်နေ့10နိုင်ရက်ခွဲထိတွေ့ဆုံခဲ့ရတယ်တနိုင်ခွဲအတွင်းမှာတော့ကျွန်တော်တို့အပြန်အလှန်ကျွန်တော်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အမှာကျွန်တော်တို့မီဒီယာသမားတွေရဲ့ခံစားမှုတွေနှစ်နာချက်တွေကျွန်တော်မီဒီယာသမားတွေရှေ့လျှောက်လုပ်တဲ့အခါမှာကျွန်တော်တို့ကြုံတွေ့နေတဲ့ပြဿနာတွေကျွန်တော်ဘက်ကတင်ပြခဲ့သလိုအစိုးရဘက်ကလည်းဒီအရာတွေအားလုံးနဲ့ပတ်သက်ပြီးတော့နောက်ဆက်လက်ပြီးတော့ဒီအရာတွေအားလုံးကိုတက်တဲ့မြတ်အစီအမေချောမွေ့အောင်လုပ်ဖို့အတွက်သက်ဆိုင်ရာဝန်ကြီးတွေအားကိုတင်ပြဆွေးနွေးတာရှိပါတယ်ခြုံပြီးပြောရရင်တော့ဒီဆွေးနွေးမှုဟာဒီမိုကရေစီပြည်ရင်ပြောင်းလဲရေးအတွက်အစိုးရအတွက်ကောမီဒီယာအတွက်ကောကောင်းမွန်တဲ့တွေ့ဆုံမှုကျွန်တော်အပြည့်အစုံတွေ့ဆုံမှုအဖြစ်ကျွန်တော်ကတော့မှတ်ယူပါတယ
်။သမရပြောဆိုတဲ့ဟာတွေကိုဆရာတို့ဒီသုံးသပ်ခြင်းအဖြစ်ဒီမြန်မာနိုင်ငံရဲ့ဒီမီဒီယာလောကရှေ့လျှောက်ဘယ်လိုများအခြေအနေမျိုးဖြစ်လာနိုင်တယ်လို့ဆရာတို့ဟိုခံမှန်းသုံးသပ်နိုင်မလားမသိခင်ဗျ။
မြန်မာနိုင်ငံစာနယ်ဇင်းကောင်စီနဲ့အခုသမရနဲ့အခုတွေ့ဆုံပြီးတဲ့အခါမှာမီဒီယာရဲ့လက်ရှိကြုံတွေ့နေအခက်အခဲတွေကိုတက်တယ်များဖြည့်ရှင်းပေးမယ်ဆိုတဲ့ဒီကိစ္စတွေရရှိခဲ့ပါတယ်။ဒါတွေအားလုံးကယာမီရပိုင်းတွင်လပိုင်းတွင်မှာအစိုးရဘက်ကဘာတွေကိုပြုပြင်ပြောင်းလဲလဲဆိုတာကျွန်တော်တို့စောင့်ကြည့်ရပါမယ်။တကယ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာခဲ့ရင်တော့ဒါမီဒီယာလောကအကောင်းမွန်တဲ့မျှော်လင့်ချက်တွေရှိနေမှာဖြစ်ပြီးတော့ဒီလိုမျိုးတွေ့ဆုံပြောင်းလဲမှုကဘာမှဖြစ်မလာဘူးဆိုရင်တော့ကျွန်တော်တို့တက်တော့နောက်ထပ်အစိန်ခေါ်မှုတရားကိုပြန်ဆိုင်ကြုံတွေ့ရမှာဖြစ်ပါ။အဓိကအဖြစ်တော့မီဒီယာကတာဝန်ရှိတဲ့သူတွေနောက်မီဒီယာအဖွဲ့အစည်းတွေနဲ့ကျွန်တော်အုပ်ချုပ်ရေးမှန်တိုင်းရလူတွေဥပဒေပြည်မှန်တိုင်းရလူတွေတရားရေးမှန်တိုင်းရလူတွေများများတွေ့လေကျွန်တော်တို့ရဲ့နားလည်မှုတွေကျွန်တော်တို့ချင်းချင်းလွှဲမှားမှုတွေကိုရှော့ချနိုင်ပြီဆိုတာကိုတော့ကျွန်တော်ယုံကြည်ရတယ်။ဒါကြောင့်ပြည်ဆောင်ဆွေးနွေးပြီးတော့ကျွန်တော်တို့ဖြည့်ရှင်းခြင်းကသာလျှင်ကောင်းမွန်တဲ့ရလဒ်ကိုရရှိနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ဆရာကြီးအများကြီးတူးတင်ပါတယ်ခင်ဗျာ RF ရနေ။